ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကရေနံလုပ်ငန်းတွေကိုအစ္စလာမ်ရဲ့အစွန်ရောက် IS စစ်သွေးကြွတွေသိမ်းယူသွားမဲ့အရေးကနေကာကွယ်ပေးဖို့အဲ့ဒီအနည်းတစ်ပွိုင်မှာအမေရိကန်တပ်ဖွဲ့တချို့ဆက်လက်တက်ချထားတဲ့အကြောင်းကာကွယ်ဝင်ကြီးမတ်ခ်အက်စပါကတနင်္လာနေ့မှာပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ညွှန်ကြားချက်နဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းကနေအမေရိကန်တပ်ဖွဲ့တွေပြန်လည်ရုတ်သိမ်းနေတာမှာတနင်္လာနေ့ကတော့ကားအစီးတရာကျော်ပါတဲ့ရင်တန်းနဲ့အမေရိကန်တပ်ဖွဲ့တွေဆီးရီးယားကနေအီရတ်ဘက်ကိုဖြတ်ကျော်လာခဲ့ပါတယ်။ဒါပေမဲ့လည်းရင်နံတွင်းတွေအနီးမှာတော့ကတ်တွေဥဆောင်တဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေနဲ့အတူအမေရိကန်တပ်ဖွဲ့တချို့ကင်းလည်နေဆဲဖြစ်တယ်လို့ကာကွယ်ဝင်ကြီးကပြောပါတယ်။တပ်ဖွဲ့ဝင်အရေးအတွက်နဲ့ပတ်သက်ပြီးတော့ရေရှည်အတွက်ဆုံးဖြတ်ချက်မရှိသေးသလိုသမ္မတထရန့်ထံတင်ပြထားတဲ့အစီအစဉ်လည်းမရှိဘူးလို့ကာကွယ်ဝင်ကြီးကပြောပါတယ်။သမ္မတထရန့်ကတော့ရေနံလုပ်ငန်းတွေကိုကာကွယ်ပေးထားတယ်လို့တနင်္ဂနွေနေ့တုန်းက Twitter မှာရေးပါတယ်။ဒေသအနီးကမြို့နှမြို့မှာအမေရိကန်တပ်ဖွဲ့တွေရှိနေကြောင်းဝင်ကြီးအက်စပါကပြောပါတယ်။အထူးသဖြင့်တော့အဖြတ်အမှောက်လောက်ရတဲ့အတွက်ငွေရှာနေတဲ့တခြားအဖွဲ့အစည်းတွေနဲ့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့တို့ဘဏ္ဍာငွေကြေးမရဖို့ရည်ရွယ်တာဖြစ်ကြောင်းလည်းဝန်ကြီးကပြောပါတယ်ရှင်။